အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဟဲလ်မန်ပြည်နယ်တွင်တာလီဘန်နှင့်တိုက်ပွဲတွေပြင်းထန်နေပြီးအစိုးရတပ်ဖွဲ့ဝင်ဒါဇင်နဲ့ချီချဆုံးတဲ့အကြောင်းအာဖဂန်အစိုးရတာဝန်ရှိသူတွေကတနင်္ဂနွေနေ့မှာပြောပါတယ်။စံချင်းဒေသတွင်ကလုံခြုံရေးစခန်းတွေကိုစနေနေ့မနေ့လင်းအားကြီးအချိန်တာလီဘန်တို့အကြီးအကျယ်ထိုးစစ်ဆင်ခဲ့ပြီးတဲ့နောက်တိုက်ပွဲတွေဖြစ်ခဲ့တာပါ။ပြည်내ဆွေရပြောခွင့်ရအိုမာဇဝတ်ကတော့လုံခြုံရေးတပ်ဖွဲ့ဝင်ဒါဇင်နဲ့ချီတေဆုံးတန်ရာရာကြောင်း VOE ကိုပြောပြမယ်အသေးစိတ်ကိုတော့မပြောပါဘူး။တိုက်ခိုက်မှုအတွင်းအစိုးရလိုလားတဲ့တပ်ဖွဲ့တွေဘက်ကအနည်းဆုံး65ယောက်ကြာဆုံးခဲ့တဲ့အထက်အာဖဂန်အမျိုးသားစစ်တပ်က48ယောက်ပါဝင်ကြောင်းဒဏ်ရာရသူ38ဦးရှိကြောင်းအထက်လွှတ်တော်မှမိုဟာမက်ဟာဆင်အာလိုကိုဆိုင်က VOE ကိုပြောပါတယ်။တပုန်တွေကိုတိုက်ထုတ်ရေးတက်ကူပေးဖို့စံချင်းကိုသွားတဲ့အာဖဂန်စစ်တပ်ရင်နှန်းကိုတာလီဘန်ကခြုံခိုးတိုက်ခိုက်တာကြောင်းစစ်တပ်ကတေဆုံးထိခိုက်ဒဏ်ရာရတာလို့လည်းအထက်လွှတ်တော်အမတ်ကပြောပါတယ်ရှင်။